လီဗျားနိုင်ငံမှာအာနာရှင်ဂဒါဖီရဲ့သားဆာယစ်အယ်အစ္စလမ်ဂဒါဖီကိုသမ္မတရွေးကောက်ပွဲမှာအရွေးခံဖို့ကိုယ်စားလှယ်အဖြစ်ပါဝင်ခွင့်ပေးကြောင်းတရားရုံးကကြာတာပြတင်းနေ့မှာချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေကပြောဆိုပါရယ်ဆာယစ်ဂဒါဖီအပါအဝင်25ဦးကိုကုလသမ္မတရွေးကောက်ပွဲမှာဝင်ဖို့အရေးချင်းမပြည့်မီတဲ့အတွက်ဆိုကလွန်ခဲ့တဲ့လပိုင်းကရွေးကောက်ပွဲကော်မရှင်ကနေပယ်ချထားခဲ့တာဖြစ်ပါတယ်။ဒါမဲ့ဒီဇင်ဘာလ24ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတင်ထားသူ98ယောက်ထဲမှာ25ယောက်ကိုရွေးကောက်ပွဲကော်မရှင်ကပယ်ထားပါတယ်။ဆိုင်ဂဒါဖီကို2015ခုနှစ်တုန်းကထရီပိုလီတရားရုံးကနေစစ်ရာဇဝတ်မှုနဲ့ဒေတာချမှတ်ထားတာဖြစ်ပါတယ်။သူ့ရဲ့အဖေဂဒါဖီကိုဖယ်ရှားဖို့ကြိုးစားတဲ့အတိုက်ခံတွေကိုတိုက်ခိုက်ခဲ့စဉ်ကစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့သူ့ကိုတရားရုံးကဒေတာချထားတာဖြစ်ပါတယ်။တရားရုံးကဆင့်ခေါ်တာကိုသူ့အနေနဲ့လာရောက်ရင်ဆိုင်ခဲ့ခြင်းမရှိပါဘူး။ဆိုင်ဂဒါဖီဟာအာနာရှင်ဂဒါဖီကိုထောက်ခံအားပေးတဲ့အင်အားစုလက်ကျိုင်တွေရဲ့ခေါင်းဆောင်ဖြစ်နေပါတယ်။အခုလိုပြဿနာတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရွေးကောက်ပွဲမတည်မငြိမ်ဖြစ်မှာကိုအခက်ခတ်တွေကတော့ဆိုးရိမ်နေပါတယ်။